အခုနှစ်2019ခုနှစ်တည်းမှာအာဂီလိုက်စားမှုတွေစီးပွားရေးကျဆင်းမှုတွေနိုင်ငံရေးလုပ်ပိုင်ခွင့်နဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေဟာကမ္ဘာတဝန်းမှာဖြစ်ပွားခဲ့ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း16နိုင်ငံထက်မင်းမှာအခုနှစ်တည်းဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တာပါ။အာရှနိုင်ငံတွေကဟောင်ကောင်မှာဆိုရင်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုစတင်တဲ့ဆန္ဒပြပွဲတွေမတ်လမှာစတင်ခဲ့ပြီးတော့ပြီးခဲ့တဲ့ဇွန်လကစပြီးတရမကုံတိုင်းဆန္ဒပြပွဲတွေလုပ်ခဲ့တာဟာအခုဆိုရင်9လကျော်လာခဲ့ပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေဟာတခါတရံမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့လုံခြုံရေးတွေဘက်ကလည်းအင်အားသုံးနေနေကြတာတွေရှိခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူဥယီဟာပြီးခဲ့တဲ့ဇွန်လ16ရက်နေ့ကတော့လူနှစ်သန်းအထိရှိခဲ့ပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့စက်တင်ဘာလကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အားနည်းလာတာကြောင့်မျိုးကြီးတို့မှဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အနည်းဆုံး2ရောက်ထပ်မနေလဲသေဆုံးခဲ့ပါတယ်။ဥရောပဘက်မှဆိုရင်လည်းပြင်သစ်နိုင်ငံမှာလောက်ခလာစာမလုံလောက်မှုကုန်စည်လုံးမြင့်တက်မှုဝင်ငွေမညီမျှမှုတွေဖြစ်ခဲ့တာကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့စပိန်နဲ့ရုရှားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသကအီရန်နဲ့အီရတ်နိုင်ငံတွေမှာလည်းလောင်စာဆီဈေးတက်တာတွေအဂီလိုက်စားမှုတွေအစိုးရကအများပြည်သူကိုပေးတဲ့ဝန်ဆောင်မှုတွေညံပြင်းလာတဲ့ကြောင့်ဆန္ဒပြပွဲတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ပေါ်ခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေဘက်ကအင်အားသုံးနေနေကြတာကြောင့်အီရန်နိုင်ငံမှာဆိုရင်လည်း140ကျော်ထပ်မင်းတည်ဆုံးခဲ့ပြီးတော့အီရန်နိုင်ငံမှာဆိုရင်လည်း300ကျော်ထိခိုက်တည်ဆုံးမှုတွေရှိခဲ့ပါတယ်ဒါအပြင်အမေရိကတိုက်ဖက်မှာဆိုရင်လည်းဘိုလီးဗီးယား၊ချီလီ၊ကိုလံဘီးယား၊အီကွေဒေါ်စတဲ့နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ